တော်တာရှိမြခင်ဗျာမတူညီတဲ့ဘာသာယုံကြည်မှုတွေအချင်းချင်းအကြားမှာတွေ့ဆုံခြင်းနှီးနှောဖလှယ်ခြင်းငြိမ်းချမ်းရေးလုပ်ငန်းတွေအတူလုပ်ကြဖို့လိုအပ်တဲ့အကြောင်းကိုအရင်တုန်းကလူတွေသိပြီးတော့နားမလည်ခဲ့ကြပါဘူးဒီလုပ်ငန်းတွေလုပ်နေတဲ့သူတွေကိုလည်းအရေးမကြီးတဲ့အလုပ်ကိုလုပ်နေတဲ့သူတွေအဖြစ်နဲ့မြင်ခဲ့ကြတဲ့သူတွေလည်းရှိခဲ့ပါတယ်ဒါပေမဲ့ဒီကနေ့မြန်မာနိုင်ငံရဲ့အခြေအနေအရမတူညီတဲ့ယုံကြည်မှုတွေမတူညီတဲ့ဘာသာတရားတွေအကြားတွေ့ဆုံခြင်းနှီးနှောဖလှယ်ခြင်းငြိမ်းချမ်းရေးလုပ်ငန်းတွေအတူလှုပ်ချင်းလှုပ်ဖို့အရေးတကြီးလိုအပ်နေပြီဆိုတဲ့အကြောင်းကိုတော့လူတော်တော်များများကလက်ခံလာကြမှာဖြစ်ပါတယ်။ဒါကြောင့်ကမ္ဘာဘာသာကြီးများအချင်းချင်းအကြားစီးလုံးညီညွတ်ဖို့ဖိတ်ခေါ်ခြင်းအကြောင်းကိုဒီတစ်ပတ်တောက်ကြံတွေကစပြီးတော့ဝေမျှပြီးတော့မှာဖြစ်ပါတယ်။သောဒရှိမြတ်ခင်ဗျာကမ္ဘာပေါ်ရှိဘာသာတရားတိုင်းကလူတွေရဲ့နှလုံးသားတွေထဲမှာပဲ့တင်ရိုက်ခတ်နေတဲ့အရာကငြိမ်းချမ်းခြင်းဖြစ်ပါတယ်။ခရီးရန်တွေမှာဆိုရင်တယောက်နဲ့တယောက်ငြိမ်းချမ်းခြင်းအမှတ်လက္ခဏာကိုပြုလုပ်ခြင်းရှိပါတယ်။မွတ်စလင်တွေကသူတို့ဘာသာရဲ့အမည်နာမအစ္စလာမ်ကိုငြိမ်းချမ်းခြင်းဆာလမ်ဟူ၍အနက်ဖွင့်ဆိုကြပါတယ်။ဂျူးဘာသာဝင်တွေကတယောက်ကိုတယောက်ရှလုံးငြိမ်းချမ်းခြင်းရှိပါစေဟူ၍နှုတ်ဆက်ကြပါတယ်။ဗုဒ္ဓဘာသာဝင်တွေဟာငြိမ်းချမ်းရေးရရှိစေရန်ဆောင်ရွက်ကြတာကျွန်တော်တို့သိကြပါတယ်။စစ်ခ်ဘာသာဝင်တွေမီယိုဖလာဘာသာတွေကိုကိုးကွယ်ကြတဲ့သူတွေကလည်းအလားတူဖြစ်ပါတယ်။ဒါပေမဲ့ကဘာကြီးပေါ်မှာတင်းမာမှုတွေဖြစ်နေတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဖြစ်နေတယ်။စစ်ပွဲတွေဆိုတာတော့မှနေစဉ်နဲ့အမျှကြားနေရပါတယ်။ဒီဖြစ်ပျက်နေတဲ့ကြမ်းတမ်းမှုတွေအတွက်ဘာသာတရားတွေကဘာပြောကြမလဲ။လူတွေပြောနေကြတဲ့ငြိမ်းချမ်းခြင်းရဲ့အဓိပ္ပာယ်အတိအကျကဘာလဲ။ငြိမ်းချမ်းခြင်းဆိုတာဘာလဲ။ကဘာဘာသာကြီးတွေအားလုံးကငြိမ်းချမ်းခြင်းကိုအထုတလဲအမှုန်းတင်ကြပါတယ်။ဒါဆိုစစ်တွေအကြမ်းဖက်မှုတွေခိုက်ရန်အငင်းပွားမှုတွေကဘာသာကြီးကြောင့်ဖြစ်ရတာဆိုပြီးတော့တချို့လူတွေကဘာကြောင့်ဆွဆွဲပြောဆိုနေကြသလဲ။နောက်ပြီးဘာသာကြီးကယဉ်ကျေးမှုရဲ့အရေးကြီးတဲ့အင်္ဂါရက်တစ်ခုဖြစ်တာကြောင့်မို့ဘာသာတရားအချင်းချင်းတွေးဆုံခြင်းယဉ်ကျေးမှုတစ်ခုနဲ့တစ်ခုတွေးဆုံခြင်းကမိဒ္ဓဟာယကိုဖြစ်စေခြင်းထက်ပဋိပက္ခကိုပို့ပြီးတော့ဖြစ်စေတယ်လို့ကျွန်တော်တို့တွေဘာကြောင့်တွေးကြရတာလဲငြိမ်းချမ်းခြင်းလို့ကျွန်တော်တို့ပြောကြတဲ့အခါမှာငြိမ်သက်မှုရှိနေခြင်းကိုဆိုလိုကြပါတယ်တရားမျှတမှုရှိတဲ့အခြေအနေဖြစ်တယ်လူတစ်ယောက်နဲ့တစ်ယောက်ရဲ့အခွင့်အရေးတွေကိုလေးစားခြင်းရှိတဲ့မှန်ကန်တဲ့လူမှုဆက်ဆံရေးအခြေအနေဖြစ်တယ်လူတွေတကယ်ကိုဗတ်စုံဖွံ့ဖြိုးတိုးတက်မှုရှိလာနိုင်စေတဲ့အခြေအနေတွေကိုဖန်တီးပေးတယ်တိုင်းသူပြည်သားတွေကတည်ငြိမ်အေးဆေးစွာနဲ့ဝမ်းမြောက်ပျော်ရွှင်စွာနဲ့သူတို့ရဲ့ဘဝတွေကိုအပြည့်ဝစုံနေထိုင်ခွင့်ကိုပေးတဲ့အခြေအနေဖြစ်တယ်။ဒါကြောင့်ငြိမ်းချမ်းခြင်းလို့ကျွန်တော်တို့ပြောကြတဲ့အခါမှာလွတ်လပ်မှုရှိခြင်းပါဝင်တယ်။အမှန်တရားရှိခြင်းပါဝင်တယ်။တည်ငြိမ်အေးချမ်းခြင်းပါဝင်တယ်။လူတစ်ယောက်ချင်းစီနဲ့ချင်းချက်မရှိလူသားတွေအားလုံးရဲ့အဖက်ဖက်ကနေဖွံ့ဖြိုးတိုးတက်ခြင်းပါဝင်ပါတယ်။လူအချင်းချင်းတဦးနဲ့တဦးကြားအပြန်အလှန်မှီခိုခြင်းကိုဆိုလိုတယ်အပြန်အလှန်မိခိုခြင်းဆိုတာကမဖြစ်လို့သာတီးခံမိခိုခြင်းမျိုးမဟုတ်ဘဲနဲ့လွတ်လပ်တဲ့စိတ်နဲ့လက်ခံပြီးတော့ရရောသောစိတ်ဖြင့်ရှင်သန်ခြင်းဖြစ်ပါတယ်အတူပြောရမယ်ဆိုရင်စစ်မှန်တဲ့ငြိမ်းချမ်းခြင်းဆိုတာကနှစ်ဦးနှစ်ဖက်အပြန်အလှန်ချစ်ချင်းမြတ်တာရှိပြီးတော့တယောက်ကိုတယောက်ကောင်းကျိုးပြုခြင်းဖြစ်ပါတယ်ထိုကဲ့သို့သောလူတွေနေထိုင်ကြတဲ့တည်ငြိမ်တဲ့လူပေါင်းအတိုင်းဝိုင်းဖြစ်ပါတယ်ဒါကြောင့်ငြိမ်းချမ်းခြင်းဆိုတာအလုံးကိုအပြူသဘောဆောင်တဲ့အပေါင်းလက္ခဏာခံယူချက်ဖြစ်ပါတယ်။ဘာမှလှုပ်ရှားမှုမရှိတဲ့တည်ငြိမ်နေတဲ့အနှုတ်လက္ခဏာတသက်မဟုတ်ပါဘူး။တည်ငြိမ်အေးချမ်းမှုရဲ့အရင်းအမြစ်ဖြစ်လာမဲ့ဖွဲ့စည်းပုံစနစ်ကိုတည်ဆောက်ရန်အတွက်တက်ကြွတဲ့တန်ဋိဌံဖြစ်ပါတယ်။ဒီလိုစိတ်ထားမျိုးရှိနိုင်ဖို့ဘယ်အရာတွေကကြီးမားစွာအထောက်အကူပြုတယ်လဲဆိုရင်ကျွန်တော်တို့လူသားတွေအားလုံးကမိသားစုကြီးတစ်ခုအတွင်းထဲမှာပါဝင်နေကြတယ်ဆိုတာကိုအတိအမှတ်ပြုခြင်းလူသားတွေလူဖြစ်လာအောင်ဖန်ဆင်းရှင်တပါးတည်းသာရှိတယ်မိသားစုကြီးတစ်ခုအတွင်းထဲမှာပဲပါဝင်နေကြတယ်ဆိုတာကိုအတိအမှတ်ပြုခြင်းဖြစ်ပါတယ်လူသားတွေအားလုံးရဲ့မူလဇာတိစစ်မြစ်ကတစ်ခုတည်းပဲဖြစ်တယ်ဆိုတာကိုအတိအမှတ်ပြုခြင်းဖြစ်ပါတယ်လူတွေအားလုံးမှာလူတဘာဝဆိုတာအတူတူပဲဖြစ်ခြင်းလူသားတွေအားလုံးဟာယေရှုခရစ်တော်ဘုရားရှင်ကြောင့်ကယ်တင်ခြင်းကိုရရှိကြခြင်းလူတွေအားလုံးရဲ့နောက်ဆုံးပန်းနိုင်ကအတူတူပဲဖြစ်ခြင်းတို့ကိုအတိအမှတ်ပြုတယ်ဆိုရင်ငြိမ်းချမ်းခြင်းစိတ်ထားတွေရှိလာမှာဖြစ်ပါတယ်ဒီလူမိသားစုကြီးထဲမှာဘုရားရှင်အလိုတော်ကလူတဦးချင်းစီကတခြားလူတွေရဲ့အခွင့်အရေးတွေကိုလေးစားသင့်ပြီးတော့ Bawa kayi ma dwaa ni jare, payapu kayi dwaa bo miya apshine, atu lo saan lu jare, saitha miyo shi jabu chepare. Tabi me eri lo da cha lure ye, akwen yere go yote le za jenga, taya miya da mu shi jen saida gane si zin la ra pita jau. Sin man biro, ye shi didane nyin chan jen shi bo so yin, taya miya da jen shi bo wa, longwa oto lu apare. Don san suti gale, di iche ko, macha khana pyo ware. တရားမြတ်မှုရှိမှသာကျန်တဲ့အရာတွေအားလုံးကတည်ရှိလာမှာဖြစ်ပါတယ်တရားမြတ်ခြင်းရှိမှရှိဆိုတာဘယ်လိုဖော်ပြနေသလဲဆိုရင်ဝန်ဝဲမှာစတင်ပရိသေတွေတည်တဲ့အချိန်ကနေတဘာဝအလျောက်သိဆုံးသွားတဲ့အချိန်အထိလူအသက်ကိုယုံတည်လေးစားမှုရှိခြင်းအားနည်းတဲ့သူခုခံကာကွယ်ပြောဆိုနိုင်စွမ်းမရှိသူတွေကိုယုံတည်လေးစားခြင်းလူတဦးချင်းစီရဲ့ဖြစ်စေအုပ်စုအသင်းအဖွဲ့အတွက်ဖြစ်စေ ပါသာရေးလွတ်လပ်မှုရှိခြင်းကိုယုံတည်လေးစားခြင်းပါသာစကားမတူလို့လူအစဉ်အတန်းမတူလို့လူမျိုးမတူလို့အသားအရောင်လိန်မတူလို့ခွဲခြားဆက်ဆံခြင်းတွေကိုစန့်ကျင်ဖယ်ရှားခြင်းတို့ရှိရမှာဖြစ်ပါတယ်။နောက်ပြီးတိုင်းသူပြည်သားနိုင်ငံသားတွေအကြားမှာဒန်းတူအခွင့်အရေးရှိရမှာဖြစ်တယ်။အထူးသဖြင့်ပြည်သူကအုပ်ချုပ်တဲ့စနစ်ရှိရမှာဖြစ်ပါတယ်။ဒါကြောင့်ငြိမ်းချမ်းခြင်းဆိုတာအနှုတ်လက္ခဏာအတွေးခေါ ဆိုတာထို့ထက်အများကြီးပိုပါတယ်အကယ်၍နိုင်ငံတစ်ခုမှာစစ်လက်နက်ပစ္စည်းတွေထုတ်လုပ်ဝယ်ယူခြင်းမှာငွေကိုအများကြီးအသုံးပြုနေတယ်နောက်ပြီးနျူကလ িয়ার လက်နက်အပါအဝင်ခင့်မီတဲ့လက်နက်တွေကိုစုဆောင်းနေပြီးတော့ထိုကဲ့သို့ပြုလုပ်နေခြင်းကကဘာကြီးပေါ်မှာငြိမ်းချမ်းခြင်းစိုးမိုးစေဖို့လို့ပြောနေတယ်ဆိုရင်ငြိမ်းချမ်းခြင်းဆိုတာကိုသူတို့တမျိုးနားလည်နေကြခြင်းဖြစ်ပါတယ်အဲ့ဒီနိုင်ငံကကြွေးကြော်နေတဲ့တကယ့်အဓိပ္ပာယ်ကသူတို့နိုင်ငံရဲ့ပြိုင်ဘက်လို့ထင်မြင်ရတဲ့သူတို့နိုင်ငံအတွက်ချင်းချောက်မှုအနေရဲလို့ထင်မြင်ရတဲ့တခြားနိုင်ငံတနိုင်ငံကိုပြန်ပြီးတော့ချင်းချောက်ဖို့ဒါမှမဟုတ်အနိုင်ရဖို့ဖျက်ဆီးပစ်ဖို့အဖျက်လက်နက်တွေကိုထိုနိုင်ငံကစုဆောင်းနေတယ်ဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်တစ်ဖက်နိုင်ငံကလည်းအလားတူပြန်ပြီးတော့ပြုမှုမယ်ဆိုရင်အပြန်အလှန်ချင်းချောက်မှုရှိလာပြီးတော့၎င်းကငြိမ်းချမ်းခြင်းမဟုတ်ပါဘူးရှီရောမလူမျိုးတွေထဲမှာစကပုံအစိုးတစ်ခုရှိခဲ့ပါတယ်ငြိမ်းချမ်းခြင်းကိုလိုချင်ရင်စစ်ကိုပြင်ဆင်ပါတဲ့ပြဿနာတစ်ခုကိုဖြေရှင်းနိုင်မှုကြိုးစားရမှာရှီအကြဆုံးနီးလန်းနေတဲ့ကတစ်ခုအဖြစ်လက်နက်ကိုအားကိုးတဲ့လူရဲ့ကုသလို့မရနိုင်ဘူးလို့ထင်ရတဲ့အလေအထအရာဆိုရင်တော့ထိုအစိုးကမှန်တယ်လို့ထင်မြင်ရပါတယ်ဒါပေမဲ့ဒီနီလန်းကလွဲလို့တခြားယူရေးစရာမရှိဘူးဆိုတဲ့ဒီ theory ကိုလက်ခံမယ်ဆိုရင်လူအတိုင်းဝန်းကြီးကဘာနဲ့တူလာမလဲဆိုရင်အာကြီးသူကအာနေသူကိုတိုက်ခိုက်ပြီးတော့ဖန်ဆားတဲ့တော်ရိုင်းတလေးဆန်နေနဲ့ပြည့်နှက်နေတဲ့ကြောက်စရာကောင်းတဲ့တော်နဲ့ကြီးဖြစ်လာပါလိမ့်မယ်ဒါပေမဲ့လူသားတွေပြုလုပ်နိုင်စွမ်းရှိကြတဲ့ကိုချင်းတရားဆိုင်ရာဘာသာတရားဆိုင်ရာယဉ်ကျေးမှုဆိုင်ရာမြင့်မြတ်တဲ့အရာတွေကိုတရားကြည့်ဆိုင်ပြီးတော့စဉ်းစားကြည့်မယ်ဆိုရင်ပို့ပြီးတော့အပြုသဘောဆောင်တဲ့လူတဘာဝရဲ့အမြင်ကအလားအလာကောင်းပါလေနောက်တစ်ခုကစိတ်အာယုံကျော်စစ်ပွဲလို့ခေါ်တဲ့တင်းမာမှုအခြေအနေဖြစ်ပါတယ်ညီကောင်မောင်နှမပေါင်းတို့ငြိမ်းချမ်းခြင်းဆိုတာတကယ်ပဲအပေါင်းလက္ခဏာအရာဖြစ်ပါတယ်လုံခြုံမှုကိုအာမခံချက်ပြီးတဲ့စိတ်နဲ့နှလုံးသားအတိုင်းအတာတစ်ခုအထိတည်ငြိမ်ခြင်းပါဝင်ပါတယ်ထို့ငြိမ်းချမ်းခြင်းကပရောဖက်ဣဇာရိယဟောပြောတဲ့ငြိမ်းချမ်းခြင်းမျိုးဖြစ်ပါတယ်ဣဇာရိယအနာဂတိကျမ်းအခန်းကြီး32အခန်းငယ်19ကနေ18ဖြောင့်မတ်ခြင်းတရားသည်လေငြိမ်သက်ခြင်းကိုပြုစုလိမ့်မည်ဖြောင့်မတ်ခြင်းအကျိုးမူကားထာဝရငြိမ်သက်ခြင်းနှင့်လုံခြုံခြင်းသည်ငါဤလူတို့သည်ငြိမ်သက်သောနေရာလုံခြုံသောမြို့ရွာဘေးလွတ်သောချမ်းသာရာအရတ်တို့၌နေရကြလိမ့်မည်ထိုကဲ့သို့သောငြိမ်ချမ်းခြင်းကိုဖျားကြီးစုတော်ဖြစ်ယေရှုခရစ်တော်ဖျားရှင်ကကိုရရှင်နောက်လိုက်များကိုဂရိထားတော်မူပါれရှင်ယောဟန်ခန်းကြီး14ခန်းငယ်29ငြိမ်းချမ်းတာယာခြင်းကိုတင်တို့၌ငါထားခဲ့၏ငါဤငြိမ်းချမ်းတာယာခြင်းကိုတင်တို့အားငါပေး၏ဤလောကဘေးတကယ်သို့တင်တို့အားငါပေးသည်မဟုတ်ညီကောင်မောင်နှမပေါင်းတို့ငြိမ်းချမ်းခြင်းအကြောင်းကိုပြန်လဲစဉ်းစားရင်းနဲ့ဒီတစ်ပတ်အသီးတရာအညာတစ်ခုအစီအစဉ်အပိုင်း1ကိုဒီမှာတင်အဆုံးသတ်လိုက်ပါတယ်